မြန်မာနိုင်ငံဝန်ထမ်းပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းအကြမ်းဖက်တိုက်ပွဲတွေအချိန်မြင့်တက်လာနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မခင်ဖြစ်မိကြောင်းအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကဧပြီလ1ရက်နေ့ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ပကြသေးကလာတွေအတွင်းအဲ့ဒီတိုက်ပွဲတွေကြောင်းလူတွေတာဆီနဲ့ချီတည်ဆုံးခဲ့ပြီးထောင်ပေါင်းများစွာဥယျာဉ်ဆုံးခွာတပိခဲ့ကြရတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အွေပစ္စည်းဆုံးရှုံးခဲ့ရတဲ့ယာချီရှိတဲ့မိသားစုတွေအပါအဝင်ဒီတိုက်ပွဲတွေကြောင့်ထိခိုက်ခံစားရသူတွေအားလုံးပေါ်အမေရိကန်ပြည်ထောင်စုကအလေးနဲ့ကုန်ကျစရာနာမိကြောင်းအပြစ်ရဆဲဖို့ဒေသခံလူမှုအဖွဲ့အစည်းတွေကိုအကာအကွယ်ပေးရမှာလိုအပ်သလိုဆောင်ရွက်ပေးဖို့နဲ့တစ်ဖက်တွဲဆုံဆွေးနွေးဖို့တက်ဆိုင်တဲ့ဘက်အားလုံးကိုတောင်းဆိုကြောင်းလည်းကြေညာချက်မှာပါရှိပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးဖို့နဲ့မီဒီယာသတင်းရယူခွင့်တွေကိုကန့်သတ်ထားပြီးအင်တာနက်လိုင်းဖြတ်တောက်ထားတာတွေဟာလက်လော့အခြေအနေကိုပိုဆိုးရွားလာစေကြောင်းကိုဗစ် -19 ရောဂါပြန့်နှံ့ဖြစ်ပွားနေတဲ့အခုလိုအချိန်မှာလူသားချင်းစာနာမှုအကူအညီပေးရင်းနဲ့သတင်းအချက်အလက်တွေရရှိဖို့တိတ်ကိုအရေးကြီးကြောင်းလူသားချင်းစာနာမှုအကူအညီပေးရမှာအနောက်ရှမရှိဖို့နဲ့အင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးဖို့မြန်မာအစိုးရကိုတောင်းဆိုကြောင်းလည်းညင်ညာချက်မှာပါရှိပါတယ်သောဆုံးရရှိတဲ့တရေရအခုကမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်တဦးကိုဗရိုနီကထပ်မံအတည်ပြုလိုက်တဲ့အတွက်ကူးစက်ခံရသူစုစုပေါင်း16ဦးရှိသွားပါပြီ။